အားလုံးမင်္ဂလာပါ DBS မြန်မာနေပြန်လည်ကြိုဆိုပါရစေဒီတစ်ပတ် Make Money Monday မှာတော့အင်အားနေပြီးတော့မှငွေရှာလို့ရတဲ့ information product တစ်ခုကိုဘယ်လိုထုတ်လုပ်မလဲဆိုတော့အဆင့်၅ဆင့်ကိုရှင်းပြမှာဖြစ်ပါတယ်ကျွန်တော်ဒီကြောင်းလေးမပြောခင်မှာကျွန်တော် DBS မြန်မာကနေပြီးတော့မှ online နေငွေရှာတဲ့အကြောင်းတွေ make money အကြောင်းတွေ financial tips တွေ content marketing အကြောင်းတွေ digital marketing အကြောင်းတွေ social media အကြောင်းတွေဒါတွေကိုပုံမှန်နှိဆက်ပေးနေတာဖြစ်တဲ့အတွက်ဒီအကြောင်းအရာတွေဖိတ်ဝင်စားရဆိုလို့ရှိရင်ကျွန်တော် DBS မြန်မာကို subscribe လုပ်ပြီးတော့မှအားပေးခဲ့လို့ရပါတယ်ပြီးရင်ဒီ video လေးကိုအဆုံးထိကြည့်ပြီးတော့မှကိုယ့်အတွက်အကျိုးရှိရဆိုလို့ရှိရင်လည်း like လေးပေးခဲ့ပါဦးနော်ကျွန်တော်စလိုက်အောင်အဲကျွန်တော် information product ဆိုတာဘာလဲဘလို့အသုံးဝင်လဲဒါလေးကိုအရင်ကြည့်ကြည့်အောင်information products ဆိုတာကျွန်တော်တို့ဒီ physical products တွေလို့ physical ပစ္စည်းတွေလို့ဒါမှမဟုတ်ပစ္စည်းတွေလို့ကျွန်တော်တို့ kind တွေထိတွေ့လို့မရဘူးအဲဒါပေမဲ့သူ့အားသာချက်က copy ပွားလို့ရမှာ ebook ebook ဆိုကျွန်တော်တို့ကစာအုပ်လိုရိုက်ထုတ်ဆရာမလို့တာဖြစ်တဲ့အတွက် copy ပွားပြီးတော့မှရောင်းလို့ရတယ်ပေါ့နောက်ပြီး production စီးရိတ်ကျွန်တော်ထုတ်လုပ်မှုစီးရိတ်အရင်နေတယ်ဘာလို့ဆို ebook ဖြစ်တဲ့အတွက်ကျွန်တော်တို့က software နဲ့ design ဆွဲပြီးတော့မှ ebook ပြောင်းနိုင်ရုံပဲ print နေစရာတွေမလိုဘူးအာကျွန်တော်တို့ဒီပေါ်တိုက်တင်စရာတွေမလိုဘူးအဖုံးချုပ်စရာမလိုဘူးကျန်တာတွေအကုန်တက်တာဝါတာပေါ့နော်အဲ့ဒါကြီးရှိတယ်ပြီးရင်သူကဖြန့်ချိမှုစည်းကြီးကလည်းမရှိသလားဘာလို့ဆို ebook တွေပါကြီးကျတော့ email နဲ့ပို့မယ် download ဆွဲခိုင်းမယ် link ပေးမယ်ဒါနဲ့တင်ကျွန်တော်တို့ကရတယ်နော်ပြီးရင်မကြာခဏပြန်သုံးလို့ရတယ်ဘာလို့ဆို physical products တွေကပျောက်တာရှာတာရှိမယ် online digital product information product ကကျတော့ကျွန်တော်တို့ download ဆွဲထားတယ်မရှိရင်ပြန်ဆွဲလို့ရတယ်ဒါမျိုးတွေကျွန်တော်ပြန်သုံးလို့ရတယ်ပေါ့နော်ပြီးရင်နေရာလေးအခြေအနေကန့်သတ်ချက်တွေမရှိဘူးကျွန်တော်တို့ပစ္စည်းကိုဘယ်နေရာမှာမှသွားယူလို့ရရဆိုတော့မျိုးတွေမရှိဘူးကျွန်တော်တို့သူ့ကို manage လုပ်စရာအချိန်အရန်တက်တာတယ်နောက်ပို့တဲ့အခါမှာလည်းလွယ်ကူတယ်စောင့်နေစရာလည်းမလိုဘူးကျွန်တော်အဲ့နေရင်းနဲ့လည်းသူ့ website ကနေသူ့အလုပ်သွားထောင်းလို့ရတယ်အဲ့လိုမျိုးပေါ့နော်အရန်ကောင်းတဲ့အားသာချက်တွေရှိတယ်ဒါကြောင့်မို့ကျွန်တော်တို့ဆိုလို့ရှိရင်လည်း information product info product ကိုပဲအဓိကကျွန်တော်တို့ရောင်းချင်ကြတာပေါ့နော် Okay အဲ့တော့ကျွန်တော်တို့အဆင့်၅ဆင့်ကိုကြည့်ရအောင်အပထမဆုံးအဆင့်ဖြစ်တဲ့ step 1ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဘာရောင်းမလဲစဉ်းစားတဲ့အဆင့်ဖြစ်ပါတယ်အဲဘာရအောင်လဲဆိုရယ်မှာကျောင်းစရာတွေအများကြီးပဲကျွန်တော်ဒီမှာပြထားတယ်ပေးထားတဲ့ဟာလေးရှိတယ်။ဗီဒီယိုစီးရီးတွေရအောင်မလား။ဒါ e-books တွေခုနပြောတဲ့ PDF တွေပြီးရင် online magazine တွေရအောင်မလား။နောက်ပြီးရင် audio books အတန်နဲ့သွားတဲ့အတန်စာအုပ်တွေရအောင်မလား။ဒါမှမဟုတ် online course တွေကျွန်တော်လုပ်တဲ့လိုမျိုး training တွေရအောင်မလား။ဒါမှမဟုတ် coaching နဲ့ consulting ကျွန်တော် online နေပြီးတော့ coaching ပေးတယ်လို့ consult လုပ်ပေးတယ်လို့မျိုးဟို service တွေကိုပေးမလား။ဒါမှမဟုတ် how to guide တွေပါ template တွေ tutorials တွေပေးမလားပြီး membership site အနေနဲ့ကျွန်တော်တို့ membership site တခုထောင်ထားမယ်အဲ့ဒီမှာ subscription fees ပေးပြီးတော့ပုံမှန်ဝင်ကြီးဥမာ Netflix လိုဟာမျိုးတွေဒါမျိုးတွေရအောင်မလားနောက်ပြီး templates တွေကျွန်တော်တို့ရအောင်မလား cheat sheets တွေရအောင်မလားဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့အလုပ်တစ်ခုလုပ်တဲ့အခါမှာစစ်ကိုဆေးရမယ် checklist လိုဟာမျိုးတွေ worksheet ဆိုတာကျွန်တော်တို့အလုပ်လုပ်ဖို့အတွက်ကိုအစင်းလုပ်ပြီးသား template တွေဒါတွေရအောင်မလားအဲ့ report တွေရအောင်မလားဒါမှမဟုတ်ကျွန်တော် recipe လို့ခေါ်ရင် hint ချက်တဲ့အခါမှာတုံးတဲ့ recipe တွေဒါမှမဟုတ်တဲ့အခါမှာတုံးတဲ့ recipe ဒါမျိုးတွေရအောင်မလားအဲ့တော့အဓိကကျွန်တော်ဘာကိုရအောင်မလဲအရင်ဆုံးစဉ်းစားမှာပေါ့နော်အဲ့ထဲမှာမှကျွန်တော်တို့ကအခုကျွန်တော်မြန်မာနိုင်ငံမှာအကောင်းဆုံးနဲ့အသုံးများဆုံးတော့ကျွန်တော် online course တွေရောင်းကြတယ် video series တွေရောင်းကြတယ် tutorial တွေရောင်းကြတယ်အဲပြီးတဲ့အခါကျလို့ရှိရင်ကျွန်တော်တို့ဒီ e-books လိုဟာမျိုးတွေရောင်းကြတယ်ပေါ့နော်ဒါတွေကတော့ကျွန်တော်တို့ဒီမှာအဓိကဟိုအကြောင်းများတဲ့ဟာလေးပေါ့ကျွန်တော်ဥပမာ membership site လိုဟာမျိုးတွေတစ်ဖြည်းနဲ့တိုးတက်မှုရှိလာတာကိုလည်းတွေ့ရတယ်အဲ့တော့အဓိကတော့ကျွန်တော်တို့ဘာရောင်းမလဲဆိုတာကိုအရင်စဉ်းစားမယ်ပြီးရင်နောက်တစ်ဆင့်ဖြစ်တဲ့ step 2ကိုသွားမယ် okay ကျွန်တော်ဘာကိုရောင်းမလဲစဉ်းစားပြီးဆိုလို့ရှိရင်ဘယ်အပိုင်းတွေကဘယ် industry တွေကပစ္စည်းကိုရောင်းမလဲဆိုတာကိုပြန်စဉ်းစားအောင်မယ်အဲ့တော့ဒီ industry စဉ်းစားတဲ့နေရာမှာကျွန်တော်ကြံပြချင်တာကတော့ကိုယ်ပါကြွမ်းကျင်တယ်လေဥပမာကျွန်တော်ဆိုလို့ရှိရင် make money online digital marketing content marketing social media technology ဒါတွေကိုကျွန်တော်ကကြွမ်းကျင်တယ်အဲ့ကျွန်တော်ကြွကျင်တဲ့အပိုင်းကိုကျွန်တော်ရောင်းမှုစူးစမ်းတာပေါ့နော်အဲ့တော့ကိုမကြွတဲ့အပိုင်းကိုရောင်းမှုကတိတ်မဖြစ်နိုင်ဘူးကျွန်တော်တို့ရေရှည်မှာအဆင်မပြေဘူးသွားလို့မရဘူးပေါ့အဲ့တော့ကိုပါကြွတယ်လေကိုပါ passion နဲ့ဖြစ်တယ်လေကိုပါစိတ်ပါတယ်လေကိုပါလုပ်ရသဘောကျလေကိုပါ skill ရှိလေအဲ့ဒါတွေကိုရောင်းမှုပဲစူးစမ်းနေတယ် Okay အဲ့တော့ဘလို industry ကျွန်တော်တို့ရှိမလဲဆိုလို့ရှိရင်ဥမာ weight loss တွေ fitness တွေဒါတွေရှိတယ်ဒီအခုပြောနေတဲ့ချက်တွေကတော့ကျွန်တော်တို့ဒါ online ပေါ်မှာလူတွေပတ်စံအတုံးအများဆုံး industry တွေပေါ့ပတ်စံအတုံးအများဆုံး niche တွေလို့ပြောလို့ရတယ်ပတ်စံအတုံးအများဆုံး level တွေလို့ပြောလို့ရတယ်ပေါ့နော်အဲ့တော့ fitness နဲ့ weighting weight loss တွေရှိတယ် dating နဲ့ကျွန်တော်တို့ဒီ relationship ဘိုင်းရှိတယ်ပြီးရင် health and lifestyle ရှိတယ်ဥမာကျန်းမာရေးနဲ့ဆိုင်တဲ့ဟာတွေရှိတယ်ပြီးရင် pets တွေဘိုင်းရှိတယ်ကျွန်တော်တို့ဒီခွေးတွေတိရစ္ဆာန်တွေအဲကျွန်တော်ကြောင်လေးတွေဒါမျိုးတွေရှိတယ်ပြီးရင် self care လို့ခေါ်တဲ့ကိုယ့်ကိုယ်ကို ဟိုအောင်မြင်တိုးတက်အောင်လုပ်တဲ့အပိုင်းတွေရှိတယ်။နောက်ပြီးတော့အောင်မြင်ချမ်းသာငွေကြေးနဲ့ပတ်သက်တဲ့ဟာတွေ finance နဲ့ပတ်သက်တဲ့ဟာတွေအဲဒါမျိုးတွေရှိတယ်။နောက်အလှအပနဲ့ fashion ဆိုင်ရာတွေရှိတယ်။နောက်ပြီးရင်ကလေးမိဘ parent တွေနဲ့ဆိုင်တဲ့ parenthood တွေရှိတယ်။ပြီးရင် beliefs တွေ spirituality ဆိုတော့ကျွန်တော်တို့ဒီဘာသာရေးဒါမှမဟုတ်လို့ရှိရင် meditation အဲအဲဒါမျိုးတွေနဲ့ကျွန်တော်တို့ဟိုဆိုင်တဲ့ဟာပေါ့နော်ဒါမျိုးတွေရှိတယ်။နောက် language လို့ခေါ်တဲ့ဘာသာစကားတွေရှိတယ်။ပြန် travel ခီးသွားတာနဲ့ဆိုင်တဲ့အပိုင်းတွေရှိတယ်။ပြီးရင်အစားအသောက်နဲ့ nutrition နဲ့ဆိုင်တဲ့ဟာကျွန်တော်တို့ဒီကျွန်တော် healthy food တို့ပေါ့ဒါမျိုးတွေရှိတယ်။ပြီးရင်ကျွန်တော် blogging တွေဟို YouTube video နဲ့ဆိုင်တဲ့ဟာတွေဒါမျိုးတွေရှိတယ်။ပြီးရင် app နဲ့ design တွေရှိမယ်။နောက်ဆုံးကတော့ meditation နဲ့ကျွန်တော်တို့ yoga တို့ဟာမျိုး relaxation တို့ဟာဒါမျိုးတွေရှိမယ်ပေါ့။အဲကိုဘာအပိုင်းကိုစိတ်ဝင်စားတယ်လဲ။ကိုဘယ်အပိုင်းမှာ skill ရှိတယ်လဲ။အဲ့ဒါကိုရွေးချယ်ပါ။ Okay ။အဲ့ဒါဒီ step 2ဖြစ်ပါတယ်။အဲ့ကျွန်တော် step 3 step 3ကကျတော့ကျွန်တော်တို့ format အဲ့ format ဆိုတာကကျတော့ဟုတ်ပြီခုနကကျွန်တော်တို့ niche ရွေးပြီးသွားပြီဘာရောမလို့ရွေးပြီးသွားပြီအဲ့ဒီထဲမှာမှကျွန်တော်တို့ကကိုယ့်ရဲ့ audience ကိုယ့်ရဲ့ target audience ပေါ့နော်သူတို့ဘာကြိုက်တယ်လဲဆိုတာကိုလည်းကျွန်တော်တို့ကြည့်အောင်မယ်ပြီးရင်ကိုယ့်ရဲ့ product ကိုယ့်ရဲ့ဒီ product ရဲ့ preference လို့ခေါ်ရဲကိုယ့် product ကဘယ်လိုမှအဆင်ပြေမှာလဲဆိုတာကိုလည်းကြည့်ရမှာပေါ့ဥပမာကျွန်တော်တို့ခုနကပြောခဲ့တဲ့ fitness နဲ့ weight loss ပေါ့နော်ဒီကျန်းမာရေးလေ့ကျင့်ခန်းကျွန်တော်တို့ဒီဝေကစားရတာတွေ fitness တွေကစားရတာတွေဂျင်းကစားရတာတွေဒါတွေကိုကျွန်တော်ရောင်းမယ်ဆိုပါဆို e-book ပုံစံမျိုးစာအုပ်နဲ့ရောင်းဖို့တက်ကတိတ်အဆင်မပြေဘူးဘာကြောင့်လဲတော်လှုပ်လှုပ်ရှားရှားတက်တက်ကြွကြကစားပြနေမှအဆင်ပြေမှာအဲ့တော့ကျွန်တော်က video series ထုတ်ပါအဆင်ပြေပါတကယ်လို့ကိုက copywriting လို့ခေါ်တဲ့ဒီစာအရေးသားဒါဒါမှမဟုတ်လို့ရှိရင်ကျွန်တော် writing နဲ့ဆိုင်တဲ့သူတွေပေါ့နော်အရေးသားတွေပါတယ်အဲ့ဒီအတွက်ကိုကျွန်တော်တို့ရည်ရွယ်တာဆိုရင်တော့ e-book ထုတ်ရင်ပိုအဆင်ပြေအောင်ပြင်မယ်ဒါမျိုးစောက်ထွေပုံစံကပြင်ဆင်ပြေကောင်းပြင်မယ်။ဒါမျိုးတွေပေါ့နော်။အဲကိုက tutorial လိုဟာမျိုးတွေကျွန်တော်တို့ဒီ Photoshop tutorial လိုဟာမျိုးတွေရောင်းတာဆိုရင် video tutorial လုပ်ပြမှပဲအဆင်ပြေမယ်။စောက်နဲ့ကတိတ်ဆင်ပြေတော့ပြအောင်နော်။အဲလိုမျိုးပေါ့။အဲကိုဘာ format ကိုရွေးမလဲ။ကိုဘာ format တွေနဲ့ကိုယ့်ရဲ့ content တွေကိုထုတ်မလဲ။ဒါတွေကို step 3မှာဆုံးဖြတ်ပါမယ်။ Okay step 4ကတော့ကျွန်တော်တို့စပြီးဖန်တီးတဲ့အပိုင်းပေါ့နော်။အဲကျွန်တော်တို့ video တွေရိုက်တော့မယ်ပုံတွေစဆွဲတော့မယ် content တွေစပြီးလုပ်တော့မယ်ကျွန်တော်တို့ cost material တွေစထုတ်တော့မယ်ဆိုရင်ကျွန်တော်တို့ tool တွေစပြီးသုံးရပါလိမ့်မယ်အဲ့တော့ကျွန်တော်တို့video တွေကျွန်တော်လုပ်တဲ့အခါမှာအလွယ်ကူဆုံး tool တွေကတော့ကျွန်တော်တို့အခုပြထားတဲ့ wave video ပေါ့နော် wave video ကျွန်တော်လည်းသုံးပါတယ်တော်တော်လေးလွယ်ကူပြီးတော့သုံးရတာအဆင်ပြေတယ်အဲ့တော့သူ free လည်းရတယ်ကျွန်တော်ပိတ်တယ်လည်းရှိတယ်ပေါ့နော်အဲ့တော့အခုလိုအပ်စေဆိုလို့ရှိရင်သူ discount လည်းချနေတာဖြစ်တဲ့အတွက်တကယ်လို့ကိုက serious တကယ်ဖြစ်တယ်တကယ်ဗီဒီယိုတွေဖန်ပြီးမှဆိုလို့ရှိရင်ဒီ web video ကိုတုံးလို့ရတယ် link လေးကိုကျွန်တော် description ထဲမှာထည့်ပြထားမှာပါเนาะ now ကျွန်တော်တို့ဒီ screen record လုပ်တာပေါ့ဒီ screen record လုပ်တဲ့ဟာမျိုးမှာကျွန်တော်ဗာတုံးလဲဆိုလို့ရှိရင် OBS ဆိုတဲ့ဟာတုံးပါတယ် Open Broadcaster Software လို့ခေါ်တယ်အဲ့တော့အဲ့ဒါကို download ဆွဲလိုက်ပါပြီးရင်ကို Windows မှာဖြစ်ဖြစ် Mac မှာဖြစ်ဖြစ်ကျွန်တော် record လုပ်လို့ရတယ်အခုကျွန်တော်ရိုက်နေတဲ့လိုမျိုးကိုမျက်နှာကို video ကိုကျွန်တော်ရိုက်လို့ရတယ်ပြီးရင်ဒီမှာဘေးမှာ slide လေးထည့်ထားပြီးပုံလေးထည့်ထားပြီးလည်း run လို့ရတယ်အကုန်လုံးလို့ရတယ် screen record လည်းလုပ်လို့ရတယ် OBS ကိုတုံးပါတယ်ပြီးတော့ string လည်းလွှင့်လွှင့်ရတယ်เนาะတော်တော်အဆင်ပြေတယ်မှာပါတယ်နောက်ပြီးတော့ကျွန်တော်အတန်ပိုင်းဆိုင်ရာဆိုရင်ကျွန်တော် Audacity ဆိုတဲ့ software ကိုတုံးပါတယ် Audacity ကကျတော့ကျွန်တော်တို့အတန်ကိုကြီးလင်းအောင်လွှင့်တာတွေနောက်ကျွန်တော်တို့ noise တွေထုတ်တာတွေဒါတွေကိုကျွန်တော်တို့ကnoise တွေဖယ်ထုတ်တာပေါ့เนาะဒါမျိုးတွေကို Audacity နဲ့ကျွန်တော်တို့လုပ်လေးရှိတယ်သူလည်း free ပဲပြီးရင်နောက်တစ်ခုကကျတော့ video editing video editing မှာကျွန်တော်တို့ Premiere Pro ကိုတုံးတယ်အဲကိုက MacBook တွေပါတုံးနေဆိုလို့ရှိရင်တော့ Final Cut Pro ကိုတုံးလိုက်မယ်ပေါ့နော်အဲကျွန်တော်က Premiere Pro ကိုပဲတုံးများပါတယ်အဲနည်းနည်းလေးတယ် Professional Grade အရင်ကောင်းတယ်အဲအဲ့ဒါပေမဲ့လေ့လာရတာတခုရှိတယ်နည်းနည်းတော့လေ့လာရတာခက်မဲ့ပုံစံပဲနော်အဲ့တော့ကျွန်တော်တို့ဟို Video Editing နဲ့စိတ်မစိမ့်ဆိုလို့ရှိရင်တော့လွယ်လောက်ပါတယ် Video Editing နဲ့စိမ့်နေဆိုရင်ဒီကောင်ကနည်းနည်းခက်တယ်ဖုန်းနဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ Video Editing မှာဆိုရင်Vlog Now ဆိုတဲ့ software ဒီ application ကိုတုံးတာရှိတယ်။နောက် KineMaster တုံးတယ်။အဲတခုကောင်းတာကတော့ Vlog Now VN ဆိုတဲ့ကောင်ကကျတော့ free ပေါ့။ KineMaster ရဲ့ပတ်စံပေးရတာမျိုးတစ်ခါကြီးတောင်းတာမျိုးရှိလိမ့်မယ်။အဲ့တော့ ebook တွေပါလေလုပ်ဖို့အတွက်ကိုကျွန်တော်တို့ဟို Microsoft Word ဒါလည်းပဲတွားတယ်။ design software ကတော့ကျွန်တော် Photoshop နဲ့ပဲကျွန်တော်ဆွဲပြတာများတယ်။ online tool ဆိုလို့ရှိရင်တော့ Canva လို့ခေါ်တဲ့ဒီ tools ကိုတုံးပါတယ်။ Canva tools ကတော့free ရတယ် free နဲ့ကျွန်တော်တို့ဒီ design လေးတွေဆွဲလို့ရတယ် social media design လေးဆွဲလို့ရ logo လေးဆွဲလို့ရတော်တော်များများအဆုံးရှိတယ်ပေါ့နော်ဒါလေးကိုကျွန်တော်တို့သုံးလို့ရတယ်ဒီလိုမျိုး slide တွေပါလေလောက်ကူတဲ့ကိုကျွန်တော် PowerPoint ကိုအဓိကသုံးပါတယ် PowerPoint ဒါမှမဟုတ်လို့ရှိရင် MacBook နဲ့ဆိုလို့ရှိရင် MacBook ရဲ့ Keynote ကိုသ ုံးလို့ရတယ်ပေါ့နော်။ Okay ဒီ software လေးတွေကိုတုံးပြီးတော့မှကျွန်တော်တို့စပြီးတော့ကိုယ့်ရဲ့ content တွေကိုစပြီးတော့ဖန်တီးလို့ရပြီ။အဲ့တော့ဒီနေရာမှာဒီကိုယ့်ရဲ့အချိန်အကြာဆုံးလိုအောင်မျိုးဖြစ်လိမ့်မယ်။ content တွေတကယ်ဖန်တီးနေရတာဖြစ်တဲ့အတွက်။အဲ့တော့ပြီးရင်ကျွန်တော်နောက်ဆုံး step step 5ကိုတွားရအောင်။ step 5ကတော့စပြီးရောင်းနေစင်းပေါ့။ကျွန်တော် content တွေရပြီဆိုလို့ရှိရင်ကျွန်တော်ဘာလုပ်မလဲ Facebook page ရ Facebook group လို့ပြီးတော့လို့ရှိရင်ကျွန်တော်တို့ရဲ့ content ကိုစပြီးရောင်းလို့ရမယ်။အဲ့တော့ကျွန်တော်တို့က Facebook group ကနေပဲကျွန်တော်တို့ရဲ့ content တွေကိုရောင်းမလား။ဒါမှမဟုတ် platforms လိုဟာမျိုးတွေဥပမာကျွန်တော်တို့ဒီမှာ Totet လိုဟာမျိုးတွေရှိတယ်။ Totet ကနေပြီးတော့မှဒီမှာသူရှိမှဆိုတင်ငန်းစာတွေတင်ငန်းစာတွေအများကြီးရှိတယ်ပေါ့နော်။အဲ့ဒီကနေပြီးတော့ပဲရအောင်မလားကျွန်တော် revenue sharing ပဲဖြစ်ဖြစ်ကျွန်တော်လုပ်လို့ရတယ်။ဒါမှမဟုတ်လို့ရှိရင်ကိုယ်ပိုင် website ထောင်ပြီးတော့ရအောင်မလား။ကျွန်တော်ဒီမှာဆိုလို့ရှိရင်ဒါကျွန်တော်ရဲ့ almochan.com ရှိတယ်။နောက်ကျွန်တော်နောက်ထပ် launch လုပ်မယ်ကျွန်တော် website တွေရှိသေးတယ်ပေါ့နော်။ဒါလေးနဲ့ကျွန်တော်တို့ရအောင်မလား။အဲ့ဒါမျိုးပေါ့။အဲ့တော့ကောင်းတာဆိုးတာတွေတော့သူ့အတိုင်းသူအသာကြအနေချက်တွေရှိပါတယ်။Facebook ကနေရောင်းခြင်းအပြင်ကျွန်တော်တို့ Facebook group ဆိုလို့ရှိရင်ဒါပတ်စံအပူမကုန်တော့ဘူး Facebook group က free ပဲဒါပေမဲ့သူ့ platform ကိုသုံးနေတာဖြစ်တဲ့အတွက်သူကအချိန်မီကိုဖျက်ချနိုင်တယ်ပိတ်နိုင်တယ်အကုန်လုပ်လို့ရတယ်ကျွန်တော်တို့ share platform တွေသုံးတဲ့အခါမှာသူ့ကို service fee တစ်ခုပေးရလိမ့်မယ် revenue sharing လို့ခေါ်တဲ့ကိုအမြတ်ထက်ကသူ့ကိုခွဲပေးရတာရှိမယ်ဒါမှမဟုတ်ကျွန်တော်တို့အခုခုပေါ့နော်သူ့ကိုပေးရတာရှိလိမ့်မယ်ကောင်းတာကတော့သူက marketing လုပ်ပေးတယ်ပြီးရင်သူ့ platform ကိုသူကထိန်းသိမ်းပေးတယ်ပေါ့ဒါကကောင်းတဲ့ချက်ပေါ့ကိုယ်ပိုင် website နဲ့တွားတဲ့အခါကျလို့ရှိရင်တော့ကောင်းတာကိုယ့်လက်ကိုယ်ချေကိုကြက်တလို့လုပ်လို့ရတယ်ကိုယ့်အကူထိန်းသိမ်းရုံပဲပတ်စံလဲကိုယ်အပြည့်ယူလို့ရတယ်မကောင်းတာကတော့ကျွန်တော် manage လုပ်ရမယ် server တွေဝယ်ရမယ်နေပြည်တော်နဲ့နည်းနည်းအလံဝင်ခက်တယ်အဲ့လိုမျိုးတွေတော့မကောင်းတာလေးတွေတော့ရှိတာပေါ့ okay ပါကျေးဇူးအများကြီးတင်ပါတယ်အခုဒီတိပြီးအောင်ကြည့်ပေးတဲ့အတွက်အဲ့တော့ကျွန်တော်တို့ဘာဆက်လုပ်ကြမလဲဘာ products တွေထုတ်ဖို့ရှိလဲဒီထဲမှာရှိတဲ့ဘယ် information products ကိုကျွန်တော်တို့စိတ်ဝင်စားလဲဘယ်အပိုင်းကိုစိတ်ဝင်စားလဲဒါလေးတွေကျွန်တော်တို့ comment မှာပြောခဲ့ပေးပါပြီးရင်ဒီဗီဒီယိုလေးကနေကိုအကျိုးတစ်ခုရရဆိုလို့ရှိရင် like လေးပေးခဲ့ပါနောက်ပြီးရင်ကျွန်တော်တို့ DBS Cinema Channel ကို subscribe မလုပ်ရသေးဘူးဆိုလို့ရှိရင်လည်း subscribe လုပ်ခဲ့ပါဒီလိုအကျိုးရှိတဲ့ဗီဒီယိုတွေကျွန်တော်တို့အမြဲတမ်းတင်ပေးနေပါတယ်ဟုတ်ကဲ့ပါကျေးဇူးများကြီးတင်ပါတယ်မင်္ဂလာရှိတဲ့နေ့လေးဖြစ်ပါစေခင်ဗျာ